မေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားအလုပ်သမားတွေကိုအလုပ်ခန့်တဲ့နေရာမှာလိုက်နိုင်ရမယ်တင်းကျပ်တဲ့စီးနင်းတွေကိုသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပြီးအမေရိကန်ဆိုးရွားဌာနတွေအနေနဲ့အမေရိကန်ပြည်ပစ္စည်းတွေကိုအသုံးပြုရမယ်တင်းကျပ်တဲ့ကန့်သတ်ချက်တွေကိုပါတပါးတည်းထုတ်ပြန်လိုက်ပါတယ်။အမေရိကန်အလုပ်သမားတွေဟာအခွင့်အရေးတန်းတူမရကြဘူးလို့အနောက်လယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဝက်စကွန်ဆင်ပြည်နယ်ကပစ္စည်းကိရိယာတစားပလာတွေထုတ်တဲ့စေယုံတစ်ခုကိုတောရောက်စဉ်ပြောကြားလိုက်တာပါ။အမေရိကန်ပြည်တွေကိုဝယ်ယူသုံးဆွဲကြအမေရိကန်နိုင်ငံသားတွေကိုအလုပ်ခန့်ကြလို့ဆိုတဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုလက်မှတ်ထိုးတဲ့အခမ်းအနားကိုလည်းအဲ့ဒီစေယုံမှာပြုလုပ်ခဲ့ပြီးနိုင်ငံသားကျွမ်းကျင်အလုပ်သားတွေကိုခေါ်ယူတဲ့ H1B visa ထုတ်ပေးတဲ့ကိစ္စကိုလည်းပြန်လည်သုံးသပ်ဖို့တောင်းဆိုပါတယ်။သူအစိုးရအနေနဲ့အမေရိကန်အလုပ်သမားတွေနဲ့အလုပ်အကိုင်တွေကိုအကောက်အွယ်ပေးတော့မှဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ကုမ္ပဏီတွေကရောင်းချတဲ့ company တချို့ဟာတော့အမေရိကန်နိုင်ငံမှာထုတ်လုပ်တာဖြစ်ပေမဲ့အများစုကတော့တရုတ်၊မက္ကဆီကို၊အိန္ဒိယနဲ့ဂျာမနီတို့အပါအဝင်နိုင်ငံပေါင်း12နိုင်ငံမှာထုတ်လုပ်တာဖြစ်ပါတယ်။